သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှိမြခင်အတပညာကျွမ်းကျင်မှုရှိတဲ့ migrant တွေ Australia မှာပုံမလက်ခံနေပြီး tertiary qualification ကိုတတိယပညာအရေးချင်းနဲ့အောင်မြင်ထားသူများရောက်ရှိလာတာက2000နဲ့တခုနှစ်ထဲကစတင်လို့နှစ်ဆနီးပါးတိုးမြင့်လာနေတယ်လို့သိရှိရပါတယ်။ဒါပေမဲ့သူတို့ကျွမ်းကျင်တဲ့တတ်ပညာဆိုင်ရာနယ်ပယ်မှာဆက်လက်လုပ်ကင်သူက40ရာခိုင်နှုန်းသာရှိတယ်လို့ Australian Bureau of Statistics ABS ရဲ့မကြာမီကထုတ်ပြန်ချက်အရသိရှိရပါတယ်။ဒေသခံအလုပ်အတွေ့အကြုံနဲ့ပညာအရေးချင်းမရှိတာကအလုပ်ရဖို့အတွက်အတားအဆီးဖြစ်လာနေတဲ့အတွက်ကြောင့်ဒီအခက်အခဲတွေအတွက်ဘာထောက်ပံ့မှုတွေရှိနေပါလဲဆိုတာကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျမှာနိုင်ငံခြားမှပညာအရေးချင်းနဲ့အလုပ်အတွေ့အကြုံတို့ကိုစမ်းစစ်တဲ့နေရာမှာရေပူရအားဖြင့်၃မျိုး၃စားရှိပါတယ်။အဲ့ဒါတွေကကျွမ်းကျင်မှုကိုစမ်းစစ်မှု skill assessment နိုင်ငံခြားမှပညာအရေးချင်းကိုအသိမှတ်ပြုမှု overseas qualification recognition နဲ့ကျူတင်တင်ကြားမှုကိုအသိမှတ်ပြုခြင်း recognition of peer learning လို့ဖြစ်ပါတယ်။အဲ့ဒါတစ်ခုချင်းကိုလေ့လာကြည့်ရအောင်ပါ။အတက်ပညာကျွမ်းကျင်မှုနဲ့လာတဲ့ migrant အများစုသိကျွမ်းတာကတော့ migration အတွက်အသုံးပြုတဲ့အမှတ်စနစ်ကိုအခြေခံထားတဲ့တက်ကျွမ်းမှုစီစစ်ခြင်း skill assessment ပင်ဖြစ်ပါတယ်။ဆက်မှုလုပ်ငန်းနယ်ပယ်ထဲကိုတရားစင်ထက်မနည်းအာဏာပိုင်တွေကလေ့လာကြည့်ရှုပါတယ်။အဲ့ဒီလိုဝန်ဆောင်မှုတွေကိုအလုပ်ကရာပေါင်းများစွာအတွက်လှုပ်ဆောင်ပေးနေတာကတော့ Vetasess တို့ခေါ်တဲ့ agency ဖြစ်ပြီးသူဟာအစိုးရစီးပွားရေးလုပ်ငန်းတွေအတွက်ဦးဆောင်နေသူဖြစ်ပါတယ်။ Vetasess ရဲ့ Skill Recognition General Occupation Manager ဒေါက်တာ Mentor Chauhan ကဒီစမ်းစစ်မှုကဘယ်လိုလုပ်လဲဆိုတာကိုရှင်းပြထားပါတယ်။၎င်းက
These occupations, you know, will cover managers, professionals, technicians, sales workers, community personal service workers, or administrative and clerical workers.
အဲ့ဒီထဲမှာပါတဲ့အလုပ်ကိုင်တွေက manager တွေ၊အတက်ပညာရှင်တွေ၊ဤပညာရှင်တွေ၊ဈေးအယောင်သမားတွေ၊လူမှုရေးရာဝန်ဆောင်မှုလုပ်သားတွေ၊သို့မဟုတ်စီမံခန့်ခွဲရေးနဲ့စည်ရေးလုပ်သားတွေပါဒါကပညာအရေးချင်းနဲ့အလောက်ကင်တို့ကိုဆက်ဆက်ထားတာပါဩစတြေးလျကိုတကယ်တမ်းရောက်နေသူတူကသူတို့အလောက်လျှောက်လွားမှာအတက်ပညာကျွမ်းကျင်မှုကိုအလောက်အင်တာဗျူးသွားတဲ့အခါ skill assessment စမ်းစစ်တဲ့စာကိုသူတို့ရဲ့အနှစ်ချုပ်အစိတ်ပိုင်းအနေနဲ့အသုံးပြုတာကိုတားမြစ်ထားတာမရှိပါဘူးကျွန်တော်တို့ရဲ့ skill assessment ကျွမ်းကျင်မှုကိုစမ်းစစ်တာက migration skill assessment ကိုအထောက်အကူပေးဖို့အတွက်ဖြစ်ပါတယ်ဩစတြေးလျမှာနေထိုင်နေပြီးအလုပ်လုပ်နေတဲ့ migrant တွေအတွက်မကြာခဏဆိုသလို overseas qualification assessment တွေအခမဲ့စမ်းစစ်မှုကိုရရှိနိုင်ပါတယ်။ဩစတြေးလျပညာရေးချင်းဘောင်ကိုအခြေခံထားပြီးပညာရေးအောင်မြင်မှုများကိုစူးစိုက်ထားပြီးပညာရေးချင်းများကိုအသိအမှတ်ပြုနိုင်ပါတယ်။ AMES ဩစတြေးလျမှာ Margaret Davies ကယခုလိုပြောဆိုပါတယ်
Unless it's a regulated profession, such as the medical profession, or one that requires professional membership, and they come into that regulated profession.
Simian Sika ne thain tha de alauk kain phit de, se pinya ne pat tet de alauk kain, do mho chwan chin tat pinya shin mya phwe, win bo lo at ta myo ga, ai di simian ne thain tha de alauk kain the ma pa win ba de. Tu ro ga ro de ge ra ma ro assessment,သူမအဖွဲ့စည်းရဲ့အဖွဲ့ဝင်ဖြစ်ဖို့အတွက်မလိုအပ်ပါဘူး။သူမရှင်းပြတာကတော့ qualification assessment ကဩစတြေးလျမှာအတတ်ပညာဆိုင်ရာအလုပ်ကိုနှစ်အနည်းငယ်လုပ်ကိုင်ပြီးသူတို့ရထားတဲ့ degree ကိုအခြေခံပြီးသူတို့ကျွမ်းကျင်မှုကိုမြင့်တင်ဖို့ဆုံးဖြတ်တဲ့ migrant တွေအတွက်ကိုင်ညီတယ်လို့ဆိုပါတယ်။သူမက
Even once they have gained employment in a fieldFor example, many people who are overseas qualified accountants may work as an assistant accountant or accounts payable or within an accounting role.
သူတို့အလုပ်ကိုင်မှာအတွေ့အကြုံရပြီးတဲ့အခါမှာဥပမာပြရရင်နိုင်ငံခြားက accounting ပညာအရေးချင်းနဲ့လူအတော်များများကလက်ထောက် accountant သို့မဟုတ် account ပေးချေသူသို့မဟုတ်ငွေစည်းရင်းကိုင်သူအနေနဲ့ လောက်ကိုင်းပြီးဒါပေမဲ့နောက်ပိုင်းမှာ CPA CA အစည်းအဝေးကိုသူတို့တက်ပြီးတဲ့နောက် accountant အနေနဲ့လုပ်လို့ရတာမျိုးကိုပြောတာပါ skill assessment နဲ့ဆက်နွယ်တဲ့နောက်ဆောင်ရွက်မှုတစ်ခုက RPL လို့ခေါ်တဲ့ recognition of peer learning ပင်ဖြစ်ပါတယ်ဒီကအဖြစ်အနာဂတ်မှာပညာသင်ကြားမှုမှာအသုံးပြုပါတယ် RPL ကယခင်ကသင်ကြားခဲ့တဲ့ပညာသက်တမ်းနဲ့အလုပ်အတွေ့အကြုံတို့ကိုပေါင်းစည်းထားတာဖြစ်ပါတယ်ကိုရွေးချယ်ထားတဲ့စာသင်ကြားမှုဘာသာရပ်နဲ့လိုက်ဖက်တာနဲ့အဲ့ဒီအတွေ့အကြုံတွေကဒေသခံပညာရေးအရေးချင်းကိုရရှိဖို့အတွက်အမှတ်အနေနဲ့အသုံးပြုနိုင်ပြီးဒါကစာသင်ကြားရတဲ့အချိန်ကိုသိသာစွာယောနေစေနိုင်မှာဖြစ်ပါတယ် RPL နီးစနစ်က Skill Migrant Svetlana Pashinkova အတွက်အရင်အသုံးဝင်တာကိုတွေ့ရတယ်လို့ဆိုပါတယ်သူမရဲ့ Senator Business Analysis အလုပ်အဲ့ဒါအပြင်အသက်မွေးဝမ်းကြောင်းအဖြစ် Russian နဲ့ English စာသင်ကြားတဲ့သူအနေနဲ့သူမရဲ့ဘာသာစုံအတတ်ပညာကိုလည်းအသိမှတ်ပြုခံရတယ်လို့ဆိုပါတယ်သူမက
Because my diploma is so different from my career path, I work as an IT systems analyst, business analyst, and my diploma is of linguist of foreign language.
ဘာကြောင့်လဲဆိုတော့ကျမရဲ့ diploma ကကျမရဲ့အသက်မွေးဝမ်းကြောင်းလမ်းကြောင်းနဲ့လုံးဝမတူပါဘူး။ကျမက IT လက်ထောက်နဲ့ business analysis အနေနဲ့အလုပ်လုပ်ပြီးကျမရဲ့ diploma ကနိုင်ငံခြားဘာသာစကားအတတ်ပညာရှင်ဖြစ်ပါတယ်Australia Computer Society ကနေချမ RPL လုပ်ငန်းစဉ်ကိုတွားပါတယ်ချမ RPL လုံဆောင်ထုတ်ပြန်ချက်တွေကိုရေးသားရပါတယ်အဲ့ဒါကစာမျက်နှာ30လောက်ရှိပါတယ်ချမရဲ့ IT အလုပ်ကိုင်းအတွေ့အကြုံအားလုံးကိုးကားချက်တွေဖြည့်ဆွတ်ပေးရပြီးအဲ့ဒါကိုထောက်ခံတဲ့ email စာတွေပါပါဝင်ပါတယ်တလားတော့မချပါဘူးချမကိုအသိမှတ်ပြုတဲ့ပြန်စာကိုရရှိခဲ့ပါတယ်တော်တာရှင်များခင်ဗျာRPL ကိုခေါ်တဲ့ရခင်သင်ကြားခဲ့တဲ့ပညာကိုအသိမှတ်ပြုတာကိုမလုပ်ဆောင်ပြီး Queensland ပြည်နယ်အစိုးရရဲ့မိမိပညာအရေးချင်းကိုစမ်းစစ်နိုင်တဲ့ website ကိုပြုလုပ်ပေးထားပါတယ်။အဲ့ဒီ website ကတော့ http://skillomatic.theworklab.com ဖြစ်ပါတယ် RPL အစည်းအဝေးကိုပညာရေးဌာနသို့မဟုတ်ပုဂ္ဂလိကလုံဆောင်ပေးသူများကကုကဲပေးပါတယ်အစိုးရရဲ့ Overseas Qualification Unit ကပညာရေးချင်းအကဲဖြတ်ပေးတာကိုလုံဆောင်ပေးပါတယ်သင်တဲ့ကိုင်းညီမဲ့အာဏာပိုင်တွေကိုရှာဖွေဖို့ကသင်ရဲ့ပြည်နယ်ရှိ Training and Education ဌာနနဲ့ဆွေးနွေးတိုင်ပင်ပါ The Good Career Guide လို့ခေါ်တဲ့ထောက်ပံ့မှုအသစ်ပေးထားတဲ့ website မှာကျေပြန့်စွာဖော်ပြထားတာတွေကတော့ job description, training pathway နဲ့အလုပ်ရနိုင်မဲ့အခွင့်အလမ်းတွေကိုဖော်ပြပေးထားပါတယ်။အဲ့ဒီ website ကတော့ https://www.goodcareers.guide.com.au ဖြစ်ပါတယ်။တော်ရရှိများခင်ဗျာဩစတြေးလျမှာမိမိတို့နိုင်ငံမှာတုန်းကလိုဒီဂရီစတဲ့ပညာရေးချင်းလက်မှတ်တွေရပြီးအလုပ်သက်သက်နှစ်တော်ကြာရာရရှိပြီးဩစတြေးလျကိုရောက်လာတဲ့အခါမှာမိမိလောက်ကန်ခဲ့တဲ့ယာတုမပြောပါနဲ့အဲ့ဒီထက်နှိမ့်တဲ့ယာတုကိုရဖို့ကမလွယ်ကူပါဘူးအတော်များများကစိတ်မချမ်းသာစွာနဲ့တခါမှမလုပ်ဘူးခဲ့တဲ့အလုပ်မျိုးတွေကိုလုပ်နေရပါတယ်ဒါကြောင့်အခုဒီဆောင်မကအဲ့ဒီအခြေအနေမျိုးကြုံတွေ့နေရတဲ့တော်တာရှင်များအတွက်လမ်းစာများတွေ့နိုင်မလားဆိုတဲ့မျှော်လင့်ချက်နဲ့ SBS ရဲ့ပြန်လည်နေရာချထားရေးဆောင်းပါးတွေထဲက Olga Kalipova ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးတတ်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline တမမဟော SBS radio app ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ